ကိုလံဘီယာနိုင်ငံမှာတက်တဲ့ရင်းတွေကရဲတင်တဲ့အကြောင်းတစ်ခုမှာ pickup truck ကနဲ့အတိတ်ကကားပုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး10ဦးသေဆုံးပြီး54ဦးရဲ့မနေ့တန်ရရခဲ့ပါတယ်။ကိုလံဘီယာနိုင်ငံအနောက်ပိုင်းမှာဆွနေဘွတ်တဲ့အဖို့သွားနေတဲ့တမရ event ဒုက္ခကတော့ဆွနေဘွတ်ကိုဖျက်သိမ်းလိုက်ပြီးဘိုကိုတာနာကပောက်ခွဲမှုဖြစ်ပွားတာနေရာကိုအမြန်တွားရောက်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုကငယ်ရွယ်တဲ့လုံခြုံရေးတပ်သားတွေဒါမှမဟုတ်ရဲတွေကိုတိုက်ခိုက်တာလည်းမကဘဲကိုလံဘီယာလူမှုတိုင်ဝမ်တစ်ခုလုံးကိုပါတိုက်ခိုက်တာဖြစ်ကြောင်းသမရကပြောကြပြီးအခုလိုဆိုးရတဲ့အကြမ်းဖက်လုပ်ရအတွက်အရေးယူမှာဖြစ်ကြောင်းပြောပါတယ်။ Latin America Data ဆိုင်ရာ American လက်ထောက်နိုင်ငံချိုင်းဝန်ကြီး Kimberly Barrier ကလည်းအခုလိုတိုက်ခိုက်မှုကိုရှုံ့ချလိုက်ပြီးတည်ဆုံးတန်ရာရသူတွေရဲ့မိသားစုဝင်တွေအတွက် American ပြည်ထောင်စုကဝန်ထဲခြေခွဲကြောင်းပြောပါတယ်။ဒါနဲ့ပြည်ဆောင်ပါတဲ့ရဲတွေအနံ့ခံခွဲတွေနဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေတပ်ဆင်ထားတဲ့ရဲတပ်နံကြောင်းတောင်ဘက်ခေတ်ကနေဘုံပါတဲ့ pickup truck ကဖြတ်သွားခဲ့တာဖြစ်ပါတယ်။